COVID-19 ကူးစက်မှုကာကွယ်ရေးအတွက်ပြည်ပကနေမြန်မာနိုင်ငံအတွင်းဝင်လာသူတွေအနေနဲ့ကျန်းမာရေးဆိုင်ရာမှတ်တမ်းစာရွက်မှာတိတိကျကျဖြည့်ဆွက်ပေးဖို့ကျန်းမာရေးဌာနတာဝန်ရှိသူတို့ကပန်ကြားလိုက်ပါတယ်။ဒါအပြင်လိုအပ်လို့တည်ထောင်ခွဲထားပြီးစောင့်ကြည့်ခံရမယ်ဆိုရင်လည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါတယ်။လက်ရှိအချိန်ထိကတော့ COVID-19 ရောဂါပိုးကူးစက်တန်တရားနဲ့စောင့်ကြည့်လူနာ၄ဦးဆေးရုံတင်ထားပြီးစောင့်ကြည့်နေသူ2ဦးရှိပါတယ်။ဒီ VOA သတင်းတောက်မတ်စုစုကအပြည့်အစုံဆက်ပြောပြပါမယ်ရှင်။
COVID-19 ကိုရိုနာရောဂါပိုးတက်ခွဲအတည်ပြုလူနာမတွေ့ရှိသေးတဲ့မြန်မာနိုင်ငံမှာဒီရောဂါဆောင်ကျက်ကြီးရှုရေးနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတာဖြစ်ပြီးမြန်မာပြည်တွင်းကိုဝင်ရောက်လာသူတွေအနေနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုတိတိကျကျဖြည့်ဖို့လိုတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
ဒီလိုပြောချင်တာတော့လေချောင်းကြီးနဲ့ရေချောင်းကြီးများမှာပြည်တွင်းသို့ဝင်ရောက်လာတဲ့သူတွေအနေနဲ့ပေါ့နော်ကျန်းမာရေးအခြေအနေဖော်ပြချက်ကတော့ရှိပါတယ်။ Health Declaration ကတ်ကိုအဲ့လိုပြည်စုံတိကျစွာဖြည့်ဆွက်ဖို့အတွက်အရေးကြီးပါတယ်။အဲ့လိုဖြည့်ဆွက်မှသာဒီလိုမျိုး case ကိုကျွန်တော်ထောက်လန်းတဲ့အခါမှာဆိုရင်စီမံလွယ်ကူစွာဆောင်ရွက်နိုင်မှာဖြစ်ပါတယ်။တစ်ခါလေကြောက်လို့ရှိရင်ယောဂါဖြစ်ပွားကူးစက်မှုများတဲ့နေရာတွေကနေပြီးတော့ပြည်တွင်းသို့လာတဲ့သူတွေအနေနဲ့လက်ရှိမှာဆိုတော့ယောဂါပြောခြင်းဖြစ်နေတဲ့အတွက်ကြောင့်ယောဂါလက္ခဏာတော့စတဲ့ချင်းရှိချင်မှရှိမယ်။ဒါပေမဲ့ယောဂါပြောခြင်းကာလတစ်လျှောက်လုံးမှာယောဂါဖြစ်နေတော့ကျွန်တော်တို့ကျန်းမာရေးအားသာဝင်ဌာနကနေပြီးတော့လိုအပ်တယ်လိုအပ်တယ်ပေါ့နော်။အလားကန်တဲ့ဆက်ကြည့်ရှုခြင်းဆောင်ရွက်နေပါလေ
ပြည်တွင်းကိုဝင်ရောက်လာသူတွေရဲ့ခရီးသွားမှတ်တမ်းတွေကိုရယူရာနဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Health Declaration ကတ်တွေကိုဖြည့်ခိုင်းပြီးမှဝင်ရောက်ခွင့်ပြုဖို့ဦးစားပေးလှုပ်ဆောင်နေတာဖြစ်ပြီးကိုရိုနာရောဂါပိုးကူးစက်မှုဖြစ်ပွားနေတဲ့နိုင်ငံတွေစီကရောက်လာသူတွေကိုပါအသွားအလာကန့်သတ်ပြီးရောဂါရှိမရှိစောင့်ကြည့်တဲ့ Quarantine လုပ်ငန်းတွေကိုဆောင်ရွက်နေတာကြောင့်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
သွားလာကန့်တက်ပြီးတော့ယောဂဆောင်ကျက်ကြည့်ရှုခြင်းနဲ့ယောဂလက္ခဏာစတင်ဖြစ်ပွားတာနဲ့ဆိုအဲဆိုရင်ချက်ချင်းကျွန်တော်တို့ကုသနိုင်မှာဖြစ်တဲ့အတွက်ကြောင့်ပေါ့ယောဂပြင်းထန်မှုလည်းလျှော့ချနိုင်မယ်အသက်ရှင်ဆုံးမှုလည်းလျှော့ချနိုင်မယ်အဲ့ဒီကာယကျင့်တွေကမှာသူ့ရဲ့မိသားစုတွေသူ့ရဲ့ပတ်ဝန်းကျင်မိတ်ဆွေပေါင်းတင်တွေကိုလည်းကုသပြန်ပွားခြင်းကာကွယ်နိုင်မှာဖြစ်တဲ့အတွက်ကြောင့်ပေါ့ဒီသွားလာကန့်တက်ယောဂဆောင်ကျက်ကြည့်ရှုခြင်း quality ဆောင်ရွက်တာကပြည်သူတို့နဲ့ကာယကျင့်တွေပူးပေါင်းပါဝင်ဖို့အရေးကြီးတဲ့အကြောင်းပြောချင်ပါတယ်
မြန်မာပြည်တွင်းမှာစောင့်ကြည့်လူနာ၄ဦးနဲ့ဆေးရုံတင်စောင့်ကြည့်နေသူ2ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကည၈နာရီမှာသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့၅ဦးရဲ့ဓာတ်ခွဲနမူနာတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ကိုပေးပို့ထားတယ်လို့ဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်။
မနေ့ကည၈နာရီပတင်းမှာတော့စောင့်ကြည့်လူနာ၄ဦးနဲ့ဆေးရုံတင်ပြီးတော့နော် hospital quarantine လုပ်တဲ့လူနာ2ဦးရှိတဲ့အကြောင်းသတင်းထုတ်ပြန်လာပါတယ်။သူတို့တွေတော့ sample ရယူမှာပေါ့နော်။ဒါ sample ရယူဖို့တော့ကတော့ဒါတချို့လူတွေလည်း sample ရိုက်ပြီပါပြီ။အဲဆိုတော့မချာကျင်တော့အခြေတော့သိရမှာပေါ့နော်။ဒီနေ့အတွင်းမှာတော့သိရဖို့များပါတယ်။
စောင့်ကြည့်လူနာတွေဖြစ်တဲ့ဝေဘာကီအထူးကုဆေးရုံကအသက်29နှစ်အရွယ်တရုတ်နိုင်ငံသားအသက်38နှစ်အရွယ်နယူးဇီလန်နိုင်ငံသားနဲ့အသက်32နှစ်အရွယ်မြန်မာနိုင်ငံသား2ဦးအပါအဝင်စစ်တွေပြည်သူဆေးရုံကြီးကအသက်29နှစ်အရွယ်မြန်မာနိုင်ငံသား2ဦးတို့ရဲ့ကျန်းမာရေးအခြေအနေကအကောင်းမွန်နေပြီးသူတို့မှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်ကတော့ NHS ကပေးပို့မဲ့အဖြေကိုစောင့်ဆိုင်းနေတယ်လို့ဆိုပါတယ်အဲ့ဒါအပြင်အသက်26နှစ်အရွယ်မြန်မာနိုင်ငံသားတဦးဟာပြည်ရင်းကိုရောက်လာခင်တုန်းကစင်ကာပူနိုင်ငံက COVID-19 ရောဂါဖြစ်ပွားနေသူတဦးနဲ့အနီးကပ်နေထိုင်ခဲ့တာကြောင့်သူကိုအသွားအလာကန့်သတ်လိုက်ပြီးကျောက်ပတောင်မြို့နယ်ဆေးရုံမှာထားရှိပြီးစောင့်ကြည့်ကြည့်ရှုနေတာပါ။အဲ့ဒီအမျိုးသားရဲ့ဓာတ်ခွဲနမူနာကိုလည်း NHS ကိုပေးပို့ထားပြီးရောဂါရှိမရှိဆိုတာကိုစောင့်ဆိုင်းနေတယ်လို့သိရပါတယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂါကာကွယ်ရေးကျမရင်းအသိပညာပြီးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။လက်ကိုဆက်ပြနဲ့စနစ်တကျမကြခနာစေဖို့ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့တကူရီတန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားတောက်နေထိုင်မှုနဲ့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း86နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ3ရက်နေ့လည်ခင်းစီရင်အရလူပေါင်း 9,100 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ9ဦးရဲ့စီရင်ကိုပါထည့်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 3,100 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။